အစိုးရကလူခွင့်ရေးလှုပ်ရှားသူတွေရဲ့မိသားစုတွေကိုနှောက်ယှက်တာတိုင်းရင်းလူနည်းစုတွေနဲ့ဘာသာရေးဖိနှိပ်မှုတွေလုပ်နေတာကြောင့်လူခွင့်ရေးအခြေအနေဟာပိုပြီးဆိုးရွားလာတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအကြီးတန်းတန်တမန်တူကဆွတ်ဆွဲလိုက်ပါတယ်ဒီသတင်းပတ်အင်္ဂါနဲ့ဗုဒ္ဓဟူးနှစ်ရက်ကြာဘေဇင်းမြို့မှာကျင်းပခဲ့တဲ့တရုတ်တာဝန်ရှိသူတွေနဲ့ဆွေးနွေးပွဲဟာအမေရိကန်ပြည်ထောင်စုကမျှော်မှန်းထားတယ်လို့အောင်မြင်မှုမရရှိခဲ့ဘူးလို့ဒီမိုကရေစီလူခွင့်ရေးနဲ့လူ့သမားရေးရာအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးဥစရာဇေယားကသတင်းတောက်တွေကိုဒီကနေ့ပြောဆိုလိုက်တာပါတက်ချွာလှုပ်ရှားသူတွေရဲ့မိသားစုတွေအပေါင်းအသင်းမိတ်ဆွေတွေကိုပြစ်မှတ်ထားပြီးလိုက်လံနှောက်ယှက်တာတွေတိုးပြီးလုပ်နေတဲ့အကြောင်းအဲ့ဒီမူအရပဲတရုတ်တိုင်းရင်းသားဒေသဖြစ်တဲ့တိဘက်နဲ့မွတ်စလင်များစုနေထိုင်ရာဝီဂါဒေသမှာပိုပြီးဖိနှိပ်မှုတွေရှိနေတဲ့အကြောင်းအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးဇေယားကဘေဂျင်းမြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဒီကနေ့ပြောဆိုလိုက်တာပါလူခွင့်ရေးကိစ္စတွေနဲ့ပတ်သက်လာရင်တရုတ်တာဝန်ရှိသူတွေနဲ့ဆွေးနွေးပြောဆိုရတာဟာတိတ်ကိုခက်ခဲလာတယ်လို့ဆိုပါတယ်ဒါပေမဲ့တရုတ်နဲ့အမေရိကန်ဆက်ဆံရေးမှာလူခွင့်ရေးကိစ္စကအရေးကြီးတဲ့ကဏ္ဍအဖြစ်ရှိနေစေဖြစ်တယ်လို့လည်းမစ်ဇေယားကပြောပါတယ်ရှင်